မြန်မာနိုင်ငံရခိုင်ပြည်နယ်ကအခြေအနေတွေနဲ့ပတ်သက်လို့မလေးရှားဝန်ကြီးချုပ်မဟာတီးယာမိုဟာမက်ကပြင်းပြင်းထန်ထန်ဝေဖန်ပြောဆိုသွားပါတယ်။83နှစ်မြောက်ကုလသမဂ္ဂအထူးညီလာခံမှာစက်တင်ဘာလ28ရက်တောက်ကြံနေ့ကပြောတဲ့မိန့်ခွန်းထဲမှာဝန်ကြီးချုပ်မဟာတီးယာကရခိုင်ပြည်နယ်အရေးကိစ္စကိုထည့်ပြီးတော့ပြောသွားတာဖြစ်ပါတယ်။အဲ့ဒါအပြင်ဆော်ဒီအာရေဗျားနဲ့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာထိပ်တန်းတာဝန်ရှိသူကလည်းဝေဖန်ပြောဆိုခဲ့ကြပါတယ်။အကြောင်းစုံကိုကိုကျော်ကျော်သိန်းစုစည်းတင်ပြထားပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာကျင်းပနေတဲ့ကုလသမဂ္ဂဒုတိယညီလာခံကိုတက်ရောက်လာသူနိုင်ငံတကာကထိတ်တန်းတာဝန်ရှိသူတွေထဲမှာမြန်မာနိုင်ငံရခိုင်ပြည်နယ်မှာဖြစ်ပျက်ခဲ့တာတွေနဲ့ပတ်သက်လို့ပြစ်တင်ဝေဖန်ပြောဆိုသူအတော်များများရှိတဲ့ထဲမလေးရှားဝန်ကြီးချုပ်မဟာဒီယာမိုဟာမက်လည်းတဦးအပါအဝင်မှာ
In Myanmar Muslims in Rakhine State are being murdered their homes
မြန်မာနိုင်ငံမှာရခိုင်ပြည်နယ်ကမွတ်စလင်တွေဟာအသက်ခံနေကြရ၊နေအိမ်တွေမိရှို့ခံကြရ၊ဒုက္ခတွေအများအပြားထွက်ပြေးကြရပြီးပင်လယ်ထဲမှာနစ်မြုပ်သေဆုံးကြရ၊ရေအစားအစာနဲ့တကယ်အခြေခံတန်ရှင်းမှုတွေမရှိဘဲဖြစ်သလိုစောက်ထားတဲ့တဲအိမ်တွေမှာနေထိုင်နေကြရပါတယ်။ဒါပေမဲ့ Nobel ငြိမ်းချမ်းရေးဆုရှင်တဦးအပါအဝင်မြန်မာအာဏာပိုင်တွေကတော့ဒီလိုပြစ်ပျက်နေတယ်ဆိုတာကိုငြင်းဆန်ကြပါတယ်
။မလေးရှားနိုင်ငံနဲ့မြန်မာနိုင်ငံတို့ဟာအရှေ့တောင်အာရှနိုင်ငံများအဖွဲ့ ASEAN အဖွဲ့ဝင်နိုင်ငံတွေဖြစ်ကြပြီးအဖွဲ့ဝင်နိုင်ငံတွေရဲ့ပြည်တွင်းရေးကိုဝင်မဆွတ်ဖက်ရဘူးဆိုတဲ့မူဝါဒဟာအာဆီယံရဲ့နာမည်ကျော်မူဝါဒဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်အစိုးရအဆက်ဆက်အုပ်ချုပ်ခဲ့တဲ့ကာလတွေအတွင်းဒီမိုကရေစီရေလှုပ်ရှားသူအများအပြားကိုဖိနှိပ်ဖြိုခွဲဖမ်းဆီးထောင်ချတာတွေပေါ်အာဆီယံဖွဲ့ဝင်နိုင်ငံတွေကအပြင်းထန်ပြောဆိုမှုတာမရှိသလောက်ပါ။ဝင်မဆွတ်ရေးမူဝါဒကိုဝန်ကြီးချုပ်မဟာဒီယာကအတိအမှတ်ပြုပေမဲ့အခုဖြစ်ရတဲ့ပတ်သက်လို့သူ့ရဲ့သဘောထားကိုတော့အခုလိုပြောသွားပါတယ
်။ I believeIn non-interference in the internal affairs of nations, but this world.
နိုင်ငံတွေရဲ့ပြည်တွင်းရေးမှာဝင်မဆွဲရဘူးဆိုတဲ့ရည်တည်ချက်ကိုကျွန်တော်ယုံကြည်ပါတယ်။ဒါပေမဲ့လူစုဝေးလိုက်တပ်ဖြတ်ခံရတာကိုကဘာကြီးကဘာမှမလုပ်ဘဲထိုင်ကြည့်နေပါတယ်။နိုင်ငံတွေဟာတီးခြားစီလွတ်လပ်မှုရှိကြပါတယ်။ဒါပေမဲ့သူတို့ဟာလွတ်လပ်တယ်ဆိုတာကြောင့်သူတို့လူစုကိုတပ်ဖြတ်ခွင့်ရှိတယ်ဆိုတဲ့အတိတ်ပဲမတက်ရောက်ပါဘူး
။တောက်ကြံလေးကကျင်းပတဲ့အဆင့်မြင့်ဆွေးနွေးပွဲတစ်ခုအတွင်းမှာလည်းဆော်ဒီအာရေဗျားနိုင်ငံသားရဲ့ဝန်ကြီးအဒယ်အယ်ဂျူဘီယာကရိုဟင်ဂျာလူနည်းစုအပေါ်ဆိုးရွားစွာချိုးဖောက်မှုနဲ့နှိပ်စက်ညှဉ်းပန်းမှုတွေကိုဆော်ဒီအာရေဗျားကအပြင်းအထန်ရှုတ်ချပါတယ်။ဒီဝမ်းနည်းကြေကွဲပဲဖြစ်ရအဆုံးသတ်စေဖို့လူသားစာနာမှုအကူအညီတွေပေးဖို့ဘေးဒဏ်ခံရပြီးလူအပ်နေတဲ့လူလူစီကိုအကူအညီတွေရောက်ရှိစေဖို့မြန်မာအစိုးရကိုသူတို့လုပ်ရတဲ့အတွက်တာဝန်ခံမှုရှိစေဖို့နိုင်ငံတကာအတိုင်းဝိုင်းနဲ့ကုလသမဂ္ဂအဖွဲ့အစည်းတွေအနေနဲ့ပို့ပြီးတော့အားထုတ်လို့ဆောင်ကြဖို့တိုက်တွန်းသွားပါတယ်။မဆူရဟာရခိုင်ပြည်နယ်အရေးကိစ္စကိုထိရောက်စွာနဲ့ခိုင်မာစွာဖြေရှင်းလုပ်ဆောင်မှုမရှိသေးဘူးလို့လူသားစာနာမှုအကူအညီပေးရေးဆိုင်ရာကုလသမဂ္ဂဒုတိယအကြီးအကဲအာဆူလမူလာကလည်းဝေဖန်ပြောဆိုပါတယ်စက်တင်ဘာလ28ရက်ဂျာတာပီနေ့ကကျင်းပတဲ့ကုလသမဂ္ဂထွေထွေညီလာခံဝန်ကြီးအဆင့်အစည်းအဝေးတစ်ခုအတွင်းမင်းစ်မူလာကအဲ့လိုဝေဖန်ပြောဆိုသွားတာပါမဆူရအနေနဲ့တကယ်စစ်မှန်တဲ့ရှေ့ဆက်လုပ်ဆောင်မှုတွေချမှတ်ရပါမယ်လက်တွေ့မှာချက်ချင်းအပြောင်းလဲဖြစ်စေမဲ့ခိုင်မာတဲ့တန်ဋိဌံကိုရှင်းရှင်းလင်းလင်းသက်သေပြလုဆောင်ရပါမယ်လို့လည်းမေးစ်မူလာကပြောပါတယ်။ရိုဟင်ဂျာတွေဟာအခုဆိုရင်ကမ္ဘာအကြီးဆုံးနိုင်ငံမဲ့လူထုဖြစ်နေပါပြီလို့ဆိုပြီးဒုက္ခတွေအရေးအတွက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုအကူအညီပေးဖို့ပန်ကြားထားတဲ့ရမုံငွေဟာ38ရာခိုင်နှုန်းပဲပြည့်မီသေးတယ်လို့အလေးနဲ့ပြောပြီးတဲ့နောက်အလူရှင်နိုင်ငံတွေအနေနဲ့ဒုက္ခတွေအကြက်တဲကိုဖြေရှင်းရေးကူညီပံ့ပိုးပေးကြဖို့ပန်ကြားသွားပါတယ်။ဝန်ကြီးချုပ်မဟာဒီယာကသူ့ရဲ့မိန့်ခွန်းထဲမှာရိုဟင်ညာဆိုတဲ့အသုံးအနှုန်းကိုထည့်ပြောမသွားပေမဲ့ကျန်တဲ့နိုင်ငံတွေတောင်းရှိသူတွေကတော့ရိုဟင်ညာဆိုတဲ့အသုံးအနှုန်းကိုပြောဆိုတာတွေရှိပါတယ်။ဒီအသုံးအနှုန်းခေါ်ဟာမြန်မာနိုင်ငံတွင်းမှာအစိုးရကအတိအမှန်မပြုသလိုလူလူကြားမှာလည်းအခုချိန်ထိအခြေတင်အငင်းပွားနေရတဲ့ကိစ္စပါ။မြန်မာနိုင်ငံတွင်းမှာရှိနေသေးတဲ့အကြမ်းဖျင်းရိုဟင်ညာလူဦးရေ6သိန်းလောက်ကိုတီးခြားဖယ်ထုတ်ထားတဲ့အခြေအနေတွေကိုဖယ်ရှားပစ်ဖို့နဲ့သူတို့ကိုခွဲခြားနှိမ်ချဆက်ဆံတာဆိုးရွားလာတဲ့ချင်းတွေရောက်မှနေထိုင်ခိုင်းတာတွေကိုအဆုံးသတ်ဖို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာဒုတိယအကြီးအကဲအာဆူလာမူလာကမြန်မာအစိုးရကိုတိုက်တွန်းသွားပါတယ်ခင်ဗျာ။